ကရင်ပြည်နယ်ကယ်မြူထိန်းချုပ်ရာနယ်မြေအတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတင်းဆောင်နေရတဲ့ပြည်ပင်အိုးမဲ့အိမ်တွေဒုက္ခသည်တွေဟာအခုချိန်ထိနေရမပြောင်းနိုင်ကြသေးပဲတောတောင်တွေထဲမှာပဲနေထိုင်နေရတဲ့အတွက်တောက်တုံးရီရှာပါတာတောက်တုံးရီမတန်ရှင်းတာတွေကြောင့်ဝမ်ပြဝမ်ရှောယောဂါတွေပါဖြစ်နေကြပါတယ်အဲ့ဒီထက်ကကယ်မြူတပ်မဟာတစ်ထိန်းချုပ်ရာပြည်ပင်မြို့နယ်ထဲမှာတော့ကလင်းငယ်သူတည်ဆုံတယ်လို့ကရင်လူအခွင့်အရေးအဖွဲ့ KHRG ကပြောပါတယ်ကယ်မြူကမေလ29ရက်နေ့ကထုတ်ပြန်ချက်အရစစ်ဘေးဒုက္ခသည်တွေဟာလူသားချင်းစာနာမှုအကူအညီတွေကိုလည်းအရေးပေါ်လိုအပ်နေတယ်လို့ပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအီမာကထိုင်းနိုင်ငံသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ် KMU ထိတ်ထုတ်ရနယ်မြေအတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းဆောင်နေရတဲ့ပြည်တွင်းအိုးအိမ်တွေဒုက္ခသည်တသိန်းကျော်ရှိပြီးစစ်ပွဲတွေကြောင့်အခုချိန်ထိနေရမပြောင်းနိုင်ကြသေးပဲတောတောင်တွေထဲမှာပဲနေထိုင်နေရသလိုကရင်ပြည်နယ်မြောက်ပိုင်းခရိုင်လေးကီကော်ဘက်ကဒုက္ခသည်တွေကတော့တောင်ရင်းမြစ်အနီးမှာပဲနေထိုင်နေရပါတယ်အခုလိုမျိုးမိုးရင်းကာလမှာစစ်ဘေးဒုက္ခသည်တွေဟာရေကြီးပေါ်မှာပဲနေထိုင်အိပ်စက်ရတဲ့အတွက်ပက်ကြီးရွယ်အိုတွေနဲ့ကလေးငယ်တွေဟာကျန်းမာရေးထိခိုက်မှုတွေလည်းရှိနေပါတယ်စီးပွားမလုံလောက်မှုတောက်တုံးရင်မတန့်ရှင်းမှုတွေကြောင့် KNU တပ်မတစ်ထိန်းချုပ်ရာဒေသဘီလင်းမြို့နယ်ကဒုက္ခသည်ကလေးတို့ဝမ်ပြက်ဝမ်လျှော်ယောဂါနဲ့တည်ဆုံသွားခဲ့တယ်ဆိုပြီးကရင်လူ့ခွင့်ရေးအဖွဲ့ KHRC ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ
်တပ်မတစ်တော့တပ်မတစ်က IDP တွေကတော့ဟိုစီဝါထောက်ကမြို့တော်လိုအလျင်ရှိနေတော့ဝင်ပေါ့နော်အဘလို့လဲဆိုလို့ရှိရင်ဝမ်လျှော်ကွန်ပြာယောဂအပြင်ဒီချွာလည်းဖြန်းနာမှုတွေလည်းရှိတယ်ပေါ့နော်အဲ့လိုမျိုးကြုံတွေ့ရတာလည်းရှိတယ်။နောက်ပြီးတော့ဒီပြခဲ့တဲ့တပတ်တော်ကလည်းပဲဒီကလင်းငင်တရားပေါ့ IDP site ဒီဒီမျိုးနယ်တွေကအဲ့ဒါဆုံးသွားတာပေါ့။ဒါတော့အရမ်းနေကြတာမျိုးရေရှင်ရုပ်ပြက်တွေဖြစ်နေလို့သူကတော့ပြောပြတာပေါ့နော်
။ပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလလေလောက်ကစခဲ့တဲ့တိုက်ပွဲတွေကြောင့်ရောစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ပါကရင်ပြည်နယ်လေးကီကော်ဘက်ကဒုက္ခသည်တွေဟာလည်းနေရမပြန်နိုင်တာ6လနီးပါးရှိသွားပြီဖြစ်ပါတယ်။ဒုက္ခသည်အများစုဟာတောင်ရင်းမြစ်အနီးမှာပဲတဲထိုးပြီးနေထိုင်နေကြရတာပါ။အခုလိုမျိုးမိုးရင်းကာလမှာမိုးကြီးတာလေပြင်းတိုက်တာတွေကြောင့်လေးကီကော်ဘက်ကဒုက္ခသည်တွေရဲ့တဲအိမ်တွေပျို့ပြက်ပျက်စီးမှုတွေလည်းရှိနေပါတယ်။အမိုးကမလုံလောက်မှုတွေလည်းရှိနေပါတယ်။ဒုက္ခသည်တွေဟာအဓိကတောင်ရင်းမြစ်ရေကိုပဲအားပြုပြီးဆက်ပြုတ်တောက်တုံးတာတွေလောက်ရတဲ့အတွက်မိုးရင်းကာလမှာမြေတွေကလည်းနောက်ကြည့်ပြီးမတန့်ရှင်းတာတွေကြောင့်ဝမ်ပြက်ဝမ်လျှော်ယောဂါတွေနဲ့တခြားကျန်းမာရေးထိခိုက်မှုတွေရှိနေတယ်လို့လည်းဆိုပါတယ်
။အခုလက်ရှိကိုဘက်က IDP ဒီ level ပေါ့နော်ဟိုဘောက်စ်ကတည်းကကြုံနေရတယ်လို့လည်းကျွန်တော်မျိုးကြားသိရတယ်ဒါမျိုးပြတာတွေရှိတယ်ဒါပေမဲ့အခုလိုမျိုးတခြားလုံးရေဒီနောက်တယ်ရေဒီမတန့်ရှင်တို့အပေါ်မှာတော့ဟိုတောက်တော့ရေခက်ခဲတော့ကြုံကြည့်နေရတာတော့ရှိတယ်။တောင်ရင်းမြစ်တကဒီလိုပဲသူတို့တောက်တော့နေရတာပေါ့။ဒါနဲ့သူတို့ပြောတယ်ဒီလိုမျိုးမျိုးမိုးရွာနေကြီးကြီးနေရင်နမယ်ဆိုလို့ရှိတော့အဲ့ဒါသူတို့လည်းအထူးအထူးတောက်ယူအတွက်အရှိဆုံးဖြစ်တာပေါ့
။ကျန်ယူထိတ်ထုတ်နေကြီးတက်မဟာအသီးသီးမှာတော့တိုက်ပွဲရင်မငြိမ်သက်တဲ့အတွက်လည်းဒုက္ခတွေတွေဟာနေရက်တွေကိုမပြောင်းနိုင်ကြသေးတယ်လို့အသက်မွေးဝမ်းကြောင်းတဲ့အလုပ်တွေဆုံးရှုံးနေရဆဲဖြစ်တယ်လို့လည်းကရင်လူ့ခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ်။
လောကီချူပါမွန်ကျတော့ဒီတက်မလေးမှာဆိုလို့ရှိရင်ရင်သပြည့်ခတ်မှုတွေဖြစ်နေတော့တက်မ6မှာလည်းရင်သပြည့်ခတ်မှုတွေဖြစ်နေတော့ပေါ့ပြီးလို့ရှိရင်တော့ဒီIDP တွေကကျတော့အဲ့မှာကျလုံးနေအတွက်ပေါ့လေသူတို့မှပြန်လို့ရှိနေမယ်လေခုကစပန်စားတဲ့ကြသူတွေရောက်နေပြီတော့မပြန်တော့မလို့ရည်ရည်ဘောနော်လို့ဆိုရင်စီးပြီးတဲ့အပေါ်မှာအကြမ်းလို့ပြောဒီကံမှာကြလို့ငါခွင့်လဲလဲတာဆုံဆုံနေရတာပေါ့
လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ KNU ထိန်းချုပ်ရာတပ်မတွေဖြစ်တဲ့ပထုံခရိုင်တပ်မ1ညောင်လေးပင်ခရိုင်တပ်မ3ဗိဒဝဲခရိုင်တပ်မ4မုထရခရိုင်တပ်မ5ဒူပလာယာခရိုင်တပ်မ6တို့မှာမိုးရင်းကာလမှာစစ်ဘေးရှောင်နေတဲ့ကျန်းမာရေးနေထိုင်ရေးစောင့်ဝင်နေရတဲ့အခက်အခဲတွေရှိနေပြီးသွားလာဖို့ခက်ခဲတဲ့နေရာတွေအကူအညီတွေလက်လန်းမမီတဲ့နေရာတွေမှာလူသားချင်းစာနာတဲ့အကူအညီတွေအရေးပေါ်လိုအပ်နေတယ်လို့လည်း KNU ကမေလ29ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ရှင်။